ရုရှားသမ္မတဗလာဒီမီပူတင်နဲ့တွေ့ဆုံဖို့စစ်ကောင်စီအကြီးအကဲဒီကနေ့ပဲမြန်မာနိုင်ငံကထွက်ခေါ်သွားပါတယ်ပေါ်ကြမှုကြီးမြောင်လိုင်းနဲ့အတူစစ်ကောင်စီအစ်စ်မြင့်အရာရှိတွေလိုက်ပါသွားကြပြီးမနေ့ဖြန်အင်္ဂါနေ့မှာရုရှားသမ္မတနဲ့တွေ့ဆုံမှုစီစဉ်ထားတယ်လို့လည်းရုရှားနိုင်ငံကသတင်းတွေမှာဖော်ပြနေပါတယ်မြန်မာနိုင်ငံမှာစစ်ကမ်းနဲ့ရေနံချက်ဆက်ယုံတိဆောက်ရေးအပါအဝင်တဝဲအထူးစီးပွားရေးဇုံမှာရင်းနှီးမြှုပ်နှံမှုရုရှားနိုင်ငံကစစ်ကောင်စီနဲ့နားလည်မှုစာကြွန်လာလက်မှတ်ရေးထိုးပြီးမကြခင်တောက်ရောက်တဲ့ခီးစဉ်အတွင်းနိုင်ငံအကြားသဘောတူညီချက်တချို့ကိုလက်မှတ်ရေးထိုးမယ်လို့လည်းခန့်မှန်းရပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့ခီးစဉ်အတွင်းရုရှားသမ္မတပူတင်အပြင်ဝန်ကြီးချုပ်နဲ့အစိုးရအစ်မြင့်ခေါင်းဆောင်တွေလွတ်တော်ဥက္ကဋ္ဌတို့နဲ့လည်းတွေ့ဆုံမှာဖြစ်တဲ့အကြောင်းစစ်ကောင်စီနဲ့ရုရှားတာဝန်ရှိသူတွေကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့နောက်ပိုင်းနိုင်ငံတကာအသံဝိုင်းကဝိုင်းပယ်ခံရချိန်မှာစစ်ကောင်စီကရုရှားနဲ့စီရေးစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်လာနေတာပါစစ်လက်နက်ထုတ်လုပ်ရေးနျူကလ িয়ার စွမ်းအင်နဲ့စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွက်ောက်ပွဲကိစ္စတို့ကိုကူညီဖို့လဲရုရှားနိုင်ငံကကတိပြုထားပါတယ်စစ်ကောင်စီရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့နိုင်ငံဆက်ဆံရေး89နှစ်ပြည့်အဖြစ်ချစ်ကြည်ရေးစီးပွားရေးလုံခြုံရေးနဲ့ကဏ္ဍဆောင်မှာမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ဖို့ဆွေးနွေးမယ်လို့ဖော်ပြထားပါတယ်ခင်ဗျ